ကရှင်ပါခင်ဗျာ
အခုတစ်ပတ်တနင်္ဂနွေဆွေးနွေးပွဲစကဝိုင်းအတွက်တယ်လီဖုန်းပေါ်ကနေဆက်သွယ်ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့ NCGUB ညွန်မောင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်းပြည်ထောင်နိုင်ငံအခြေစိုက် BDMA မြမဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့တာဝန်ခံဒေါက်တာဦးဝင်းနိုင်နဲ့ BMA လို့အင်္ဂလိပ်လိုအတူခေါ်တဲ့မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်အောင်မြင့်တို့ဖြစ်ကြပါတယ်မြန်မာနိုင်ငံမှာပြည်လုံးကျွလူမှုစန္ဒခံယူဝဲတရက်ကိုအခုလာမဲ့မေလ10ရက်နေ့မှာကျင်းပပြုလုပ်မယ်လို့စေစိုးရကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲအတိအလင်းကြေညာလိုက်ပါပြီဒီပြည်သူစန္ဒခံယူဝဲကျင်းပပြုလုပ်မယ်လို့စတင်ကြေညာပြီးတဲ့အချိန်ပိုင်းတွေကစပြီးဒီစန္ဒခံယူဝဲပြုလုပ်မယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းထဲမှာဘယ်လိုအချက်လက်တွေပါရှိတယ်ဆိုတာကိုထုတ်ပြန်ကြေညာပေးတာမရှိတဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့တို့လို့တို့လို့ဖြစ်နေခဲ့ကြတာအားလုံးအသိပါပဲအခုမကြသေးခင်ရက်ပိုင်းကပဲဒီဥပဒေမူကြမ်းကိုပြည်သူလူထုအတွက်ရောင်းချပေးနေပြီလို့လည်းသတင်းတွေရပါတယ်ဒီလိုအခြေအနေတော့အတွက်မှာအတိုက်ခံအင်အားစုတွေဒီမိုကရေစီရဲ့လှုပ်ရှားသူတွေចောင်းသားအဖွဲ့အစည်းတွေကဒီအခြေခံဥပဒေမူကြမ်းဟာစစ်တပ်အာဏာဆက်လက်ပြီးတော့ကြီးစိုးရေးအတွက်ကိုဖန်ကြီးရေးဆွဲထားတာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့ကန့်ကွက်မဲတွေပေးကြဖို့ Vote No Campaign ဆိုပြီးတော့လှုပ်ရှားမှုလေးတွေလုပ်ခဲ့ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကရွှေဘုံဖျားမှာလူမှုစန္ဒခံယူပွဲမှာကန့်ကွက်မဲပေးဖို့နှိုးဆော်ထားတဲ့လက်ကမ်းစာဆောင်တွေကျဲချဖြန့်ဝေခဲ့တာမျိုးတွေရှိသလိုပဲရန်ကုန်မြို့မှာပြေးဆွဲနေတဲ့ဗတ်စကားတွေမှာလည်းပဲထိုင်းကုန်းနောက်ကျောတွေမှာကန့်ကွက်မဲအမှတ်အသားအဖြစ်နဲ့ကျဲချေကတ်တွေကိုရေးဆွဲထားကြတာတွေတွေ့ရတယ်လို့သတင်းတွေမှာကျွန်တော်တို့တွေ့ရပါတယ်ဒါအပြင်တခြားမြို့တွေရွာတွေမှာလည်းပဲအုံနိုင်ရံတွေမှာ NO NO လို့အင်္ဂလိပ်စကားလုံးကြီးနေနဲ့ရေးထားတာတွေချက်ချေကပုံတွေလူမြင်သူမြင်ရေးဆွဲထားကြတာတွေကိုလည်းပဲကြားသိရပါတယ်ဒီတော့ကဒီစန္ဒခံယူပွဲနဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးအခြေအနေတွေပေါ်မှာဘယ်လိုရှုမြင်သုံးသပ်မိလဲဆိုတာဒေါက်တာဦးဝင်းနိုင်ကိုဥပပထမကျွန်တော်မေးပြသေးခင်ဗျာ
ဒီကျွန်တော်တို့ထွက်ချုပ်ကလည်းလွန်ခဲ့တဲ့ AB လာခင်းရဲ့နေရာနဲ့နေဆွဲနေတာဟာလားဒီပြည်သူတို့ပန်ကြားချက်ဆိုတာကိုထုတ်ခဲ့ပြီးဆိုတော့ပြည်သူတွေလည်းတော်တော်ပြည်သူလောက်ပြည်ပြီးနေပါပြီတရားကြီးဟာစေဥစွာနေတော့တရားမဝင်လုတ်ခင်မရှိဘဲနဲ့တက်သူတို့အာနာဒီမေကြီးအာနာဒီမေကြီးစစ်ကြံပြူရေးပြည်သူလူတွေကိုကျွန်တော်နောင်လာနောက်သားတွေအတွက်ပါစစ်ကြံပြူပြူရေးကိုဥတည်ထားတဲ့အဲ့ဒါဒီဥပဒေဖြစ်တဲ့အတွက်အားလုံးကတက်ကန့်ွယ်ရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဒီနိုင်ငံတကာဌာနကွက်ဆက်တကူကနေပြီးတော့ဒီသဘောထားထုတ်ပြန်ကြေညာချက်လုပ်ဖို့ရှိပါတယ်အဲ့သဘောထားထုတ်ပြန်ချက်မှာဒီခုနပြောတဲ့ဒီ AB လနှစ်ရက်ကထုတ်ထားတဲ့ဒီအဖွဲ့ချုပ်ရဲ့အဲဒီပြည်သူပန်ကြားချက်ကိုကျွန်တော်တို့အနေနဲ့အဲထောက်ခံပြီးတော့ပြည်သူတွေကနေရေးရင်းဟလာဒီကောင်းဝင်မဲ့ပေးကြဖို့ကျွန်တော်ပြောတယ်နောက်တစ်ခုကဒီကျွန်တော်တို့ဒီအဖွဲ့ချုပ်ဟာဆိုလို့ရှိရင်ရှင်းလင်းလုံးပြီးမှပေါ်ဝလာတယ်ဆက်လက်ပြီးတော့လဲစစ်မှန်တဲ့ဒီကိုစီပေါ်ပေါက်အောင်ကျွန်တော်ဆက်ပြီးလုပ်တော့မှဆိုတဲ့ကြောင့်နောက်ဖွဲ့စည်းပုံအချို့ဟိုခြေကဥပဒေတရားကိုအတည်ပြုဟန်တော့အာဏာဒီမိတိအာဏာရှင်တွေမှမရှိပြည်သူလူတွေကရှိတဲ့အတွက်ပြည်သူတွေကအုပ်လိုက်ကျင်းလိုက်လုံခဲ့တဲ့69ပြည့်လို့ပဲသွားပြီးတော့ကောင်းဝင်မဲ့ကိုပေးဖို့နော်အခုဒီကျွန်တော်တို့ဒီရက်ကြီးနဲ့အဲဒီမျိုးနဲ့အဖွဲ့ကြီးအဖွဲ့ဝင်တွေကိုတောင်းဆက်ဖြစ်စီဟလာအဲတက်တဲ့ဟလာအနိုင်ကျင့်လုပ်နေတဲ့ဟာဒါအများဆုံးရက်တံပေးဖို့အဲ့ဒါကိုလက်စစ်အာဏာပါစေဥစုမှာအာတောင်းဝန်ရှိတဲ့အကြောင်းအဲ့ဒီချိန်မှာဒါတွေကိုတောင်းဝန်ယူပြီးဖြင်းဖြင်းပေးမယ်အကြောင်းတောင်းဝန်ရှိတဲ့သူကိုအပြစ်ပေးဖို့အကြောင်းဒီလိုလုပ်နေခြင်းအပြင်ကျွန်တော်နိုင်ငံတကာကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းအများဆုံးအရေးယူပေးဖို့ကျွန်တော်ကလည်းအမေရိကန်ပြည်ထောင်ပြည်သစ်အပါဝင်ကုလသမဂ္ဂလုံခြုံရေးအဖွဲ့အစည်းကနေပြီးအများဆုံးဘိုင်းနီဆလူရှင်းတွေချပေးဖို့ဆိုပြီးကျွန်တော်တောင်းဆိုထားပါတယ်။အဲတော့ပြည်သူတွေကလည်းရေးရင်ပြတ်ပတ်သားသားနဲ့ဒေါက်တာဆုကြည်တို့တဲ့မှာဒီဒီမိုကရေစီတိုက်ပွဲဟာနော်ဒီနိုင်ငံရေးအဖွဲ့အစည်းတွေပဲလုပ်လို့မရဘူး။ပြည်သူအလုံးကရေးရင်ပြတ်ပတ်သားပါဝင်ရပါလို့ကျွန်တော်လည်းပြောပြီးတော့ဟုတ်ဒီကံကွယ်မဲကိုပေးဖို့တည်းကျွန်တော်တိုက်တွန်းပါတယ
်ဟုတ်ကဲ့အခုဒီကံကွယ်မဲပေးဖို့ဆိုတာကပြည်တွင်းမှာလည်းပဲဒီအဖွဲ့အစည်းတွေတော်တော်များများကလှိုက်ပြီးတော့စီယုံစော်ဩနေကြတယ်ဗျာဒါပေမဲ့လို့ဒီအတိုက်အခံအင်အားစုတွေအနေနဲ့ဒီမိုကရေစီရေးလုပ်နေရတဲ့လူတွေအနေနဲ့ကပြောင်ပြောင်တင်းတင်းလှုပ်လို့ကမရဘူးသူတို့အနေနဲ့ကနော်ဟိုခိုးကြောင်ခိုးရဲလို့ပဲဆိုကြပါစို့လူရှင်းတဲ့အချိန်မှာပျောက်ကြပျောက်ကြသူတို့မှလှုပ်ရှားနေကြရတယ်ပေါ်ပေါ်တင်းတင်းနဲ့လှုပ်လို့မိသွားလို့ရှိရင်လည်းပဲသူတို့ဖမ်းဆီးခံရဆဲဆိုတဲ့နေလည်းကြားတယ်အဲ့တော့ဒီ NLD ပါတီရဲ့လှုပ်ရှားမှုတွေတခြားဒီလူငယ်အကြောင်းသားတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ညွန်မောင်းဆိုရအဖွဲ့ဝင်ဒေါက်တာတောင်းထိုးအနေနဲ့ဘယ်လိုများမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီ NLD ရဲ့ကတ်သားတဲ့ဥဆောင်မှုရောเนาะ NLD လူငယ်တွေအကြောင်းသားလူငယ်တွေရဲ့ဒီရဲရင်เนาะကျွန်တော်တို့ဒီစွန့်စွန့်စားစားနဲ့ပြည်သူလူထုကိုဒီစီယုံပညာပေးချပြနေတဲ့လုပ်ငန်းတွေကိုကျွန်တော်တို့အများကြီးလေးစားဂုဏ်ယူပါတယ်ဒါအများကြီးစွန့်စွန့်စားစားအဖန်ခံအစည်းခံလုပ်ကြရတဲ့ကိစ္စပါ 哦，大家的哈，蛮难表演，哪怕都过来投片他的，的，比如像那看有会，commission 五百里的呢，龙华三千的嘛嘞，的 commission 五百里的嘛，就那如的。比如山那看有外国闹现人呐，啊也有办关系吧嘞。然后比如山那看有外嘛，地坡地坡呢不得路，不路没有得包的，白天呢出来面的包嘛。那个一把地的也被撇死，然后就那路，地那个那的乌金是也被撇死，明明路前年孙女金、好表金、别娘白金，大里个潘西那呢出来屋里没把握。大家么路，一路攀升目的，一路成长目的哈，所以有屋里呢三千里嘞。但是我那边就那路地嘛，离那个那个破石的，过来他妈个八万的便宜嘞，便宜嘞，不喏。但是就那路电片的吧嘞，就那面那个路的，比如路路个路，但爷爷爷呢，山那子包那里有葡萄架没路，就那苗嘞呢。哦，山那子包那里葡萄园呢，么个园呢，就那路古北来的山大谷，喏。第这三样阿那外面个呢，比如地麦苦拉路，喏雷纳路，么路呢，我们大家会上小麦，阿摆你去嘞。大家么路，地比如山那看过嘛，看过没？比来用呢，么路老偏呢，偏的嘞，你他的，喏，就那路地麦山那。北关西路新沿的，这里慢慢慢是西部路嘞，没有龙泉前里的是西部路嘞，喏，没一桌的看嘛，西部路嘞，喏，没别的哈，就那没啥那北关西路的不比咯，该上他的啦，压他的啦，这里我那边的路地龙啊，上去比咯，这三亚这里米的样的先，跑脱裤路嘞路就那面嘛嘞。
OK， 看嘛。ပြီးခဲ့တဲ့ရက်ပိုင်းမှာတော့ကဗျာဒီအေဗီလာလာ9ရက်နေ့ကစပြီးတော့ပေါ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုအများပြည်သူတွေကစပြီးတော့ရောင်းချနေပြီဆိုတဲ့တင်းကိုကျွန်တော်တို့ကြားတယ်အဲ့ဒီမူကြမ်းစာအုပ်ကိုပထမထွက်လာတော့ကအထက်ထဲမှာအခြေခံဥပဒေကိုပြင်ဆင်ချက်ပြုနိုင်ဖို့အတွက်စန္ဒမဲပေးပိုင်ခွင့်ရှိသူအားလုံးဆိုတဲ့စကားပါလာတော့ဒီနိုင်ငံတကာမှာတင်းဌာနတွေကနေပြီးတော့ဒါဟာမတော်တဆမလာလားဘယ်လိုသဘောလဲဒီစကားရဲ့အတိအပယ်အများကြီးဟိုတာသွားနေတယ်ဘာညာတို့အကုန်လုံးဝိုင်းပြီးတော့ဝေဘာညာရေးကြတယ်ရေးကြတော့ကပြန်ပြီးတော့ဒီနိုင်ငံခြားသတင်းဌာနတွေနောက်ပြီးတော့ပါတီအဖွဲ့အစည်းတို့ပြန်ပြီးတော့ဒီဥစ္စာပုံနှိပ်စလုံးမှားသွားတာအမှန်ကတော့ငโกမူလဟိုးရင်မြို့သားညီလာခံမှာဆွေးနွေးခဲ့တုန်းကအတိုင်းပဲစန္ဒမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆိုတဲ့စကားကိုပြင်ပြီးတော့ဖတ်ကြပါဆိုတာသူတို့အကြောင်းကြားတယ်လို့သိရတယ်အဲ့တော့ကဒီလောက်အရေးကြီးတဲ့နော်ဒီလိုဥပဒေမူကြမ်းမှာဒီလိုပုံနှိပ်စလုံးမှားယွင်းပြီးတော့ပေါ်ပြခဲ့တယ်ဆိုတာဟာတကယ်ပဲရိုးရိုးသားသားမှားတာလားနော်ဒါမှမဟုတ်ရှင်လည်းပဲဟိုမတော်တဆမှားတယ်လို့ပါနဲ့ရည်ရွယ်ချက်နဲ့တမင်လောက်တာလားဆိုတဲ့အပြောတွေလည်းပဲဝေဖန်တာနေလဲကျွန်တော်တို့မျိုးစုံကြားခဲ့ရတယ်အဲ့တော့အဲ့ဒီလိုကိစ္စမျိုးတွေကလည်းခုနကပြောတဲ့မတရားမှုတွေထဲမှာဒါလည်းပဲဟိုတခုအနေနဲ့ကျွန်တော်ထည့်တွက်လို့ရတာပဲဒါလူတွေကိုယုံကြည်ကြောင်းတင်ဖြစ်အောင်နောက်ပိုင်းကြလို့ရှင်လှည့်စားလို့ရအောင်ဆိုတဲ့အတိတ်ပဲတွေပါနေတာပဲအဲ့ဒီမူကြမ်းကိုအခုဖတ်ပြီးကြပြီဆိုရင်ဘယ်လိုများမြင်လဲခင်ဗျအဲ့ဒီတည်းမှာအရင်မူလတော့မပါတဲ့နော်စာပိုက်တွေထပ်ထည့်ထားလို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ဟိုပေါ့လေဟိုနားဖကနေပြီးတော့သူတို့ဖာသူတို့ဒီလူငင်းချမ်းသာဝင်ပေးတာတွေလည်းကျွန်တော်တို့တွေ့ရတယ်လေနော်ဟိုဒီနားဖခစ်မှာလောက်ခဲ့တာတွေနဲ့ပတ်သက်လို့နော်နောက်ကျောင်းဒီဖွဲ့စည်းပုံကြီးရေးဆွဲပြီးတဲ့အတီးပြုတ်ပြီးတဲ့နေ့မှာအာဒီနောက်ကျောင်းမြန်တက်ရောက်မှုမရှိစေရဘူးဆိုတဲ့သဘောမျိုးတွေပေါ့လေနော်အဲ့လိုမျိုးတွေတွေ့ရသလိုခုနပြောသလိုဒီပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းပဲအဲကွဲလွဲမှုတွေပထမဦးဆုံးဗမာလိုဟာနဲ့အင်္ဂလိပ်လိုပြန်တဲ့ဟာထွက်လာတာနဲ့နှစ်ခုခြားနာချက်တွေနောက်မှပြန်ပြင်တာတွေကျွန်တော်တို့တွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီလွတ်တော်မှာဟလာဒီကျွန်တော်တို့85ရာခိုင်နှုန်းဒီပြူချက်နဲ့မှပြင်လို့ရမယ်ဆိုတာကိုကဒါဘယ်နိုင်ငံမှမရှိတဲ့မြန်မာတဲ့နှုံတာဖြစ်ပါတယ်။နော်ကျွန်တော်တို့ဒီဆန္ဒခံယူပွဲမှာကြတော့နော်ဒီတို့ရဲ့ဥပဒေကိုအတည်ပြုဖို့ကြတော့ကျွန်တော်တို့သာမန်အများစုဆန္ဒမဲနဲ့အတည်ပြုလို့ရမယ်လို့သူတို့ပြောထားပါတယ်။နော်အမှန်မှဆိုလို့ရှိရင်ကျွန်တော်တို့ဒီကမ္ဘောဒီးယားမှာဆိုလို့ရှိရင်နှစ်ပေါင်းများစွာပြိပက္ခတွေဖြစ်ပြီးတော့ကမ္ဘောဒီးယားနိုင်ငံပြန်ပြီးတော့ထူထောင်ကြတယ်ဒီဖွဲ့စည်းပုံရေးဆွဲတဲ့အခါမှာဆန္ဒမဲပေးပိုင်ခွင့်ရှိသူဥယျာဉ်85ရာခိုင်နှုန်းနဲ့မှကျွန်တော်တို့ကမ္ဘောဒီးယားဖွဲ့စည်းပုံအတည်ပြုခဲ့ပါတယ်အထူးသဖြင့်အဲ့လိုမျိုးတိုင်းပြည်မှာနိုင်ငံရေးအကြက်တဲတွေပြိပက္ခတွေဖြစ်ပြီးတဲ့နောက်ပိုင်းမှာအတည်ပြုတဲ့ဖွဲ့စည်းပုံတွေဟာဒီအများစုရဲ့ထောက်ခံမှုကိုရမှကျွန်တော်တို့တိုင်းပြည်ကငြင်းငြမ်းတာရမယ်အဲ့ဒီဖွဲ့စည်းပုံကလည်းပဲရေရှည်တည်တဲ့ခိုင်မြဲမဲ့သဘောမျိုးရှိပါတယ်ကျွန်တော်ဆိုလိုချင်တာကတော့သူတို့အတည်ပြုခြင်းနဲ့ဖွဲ့စည်းပုံကြတော့နော်ဟိုအတိပြုတဲ့အခါကျတော့လာရောက်ဆန္ဒမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့တာမန်အများစုမဲနဲ့ကျွန်တော်တို့အတိပြုလို့ရတယ်
ပြည်သူ့ဘုံကိုပြင်ဆင်ဖို့ကြတော့လွတ်တော်မှာ95ရာခိုင်နှုန်းနဲ့မှာเนาะပြင်ရမယ်ဆိုတဲ့အမတန်တင်းကျပ်တဲ့ဇာတ်ကိုင်းနှုန်းသတ်မှတ်ချက်ကိုလောက်တာဟာဒါတခုနဲ့တခုကွာဟနေတယ်ဆိုတဲ့သဘောတွေကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့ဥမ္မာမြင့်နေတယ်ဟောဒီပြည်သူ့ဘုံဥပဒေကိုပြင်ဆင်နိုင်ခွင့်เนาะအဲ့ဒီအပိုင်းနဲ့ပတ်သက်လို့ဘယ်လိုမြင်မိလဲခင်ဗျ
ဟုတ်ကဲ့ဒီအခြေခံဥပဒေနဲ့ပတ်သက်တဲ့ရေးကြည့်တဲ့ကိစ္စလေးဥမာသမရတို့ဒီကာဝေးဦးစီးချိုးတို့ကတော့ညာတို့နဲ့ပတ်သက်ပြီးဆက်သက်ပြီးတော့ဟာဒီခံတန်းကုလို့ချုပ်ခွင့်လို့နောက်ပြီးတော့အခြေခံဥပဒေပြင်ဆင်ခွင့်လို့နဲ့ပတ်သက်ပြီးတော့ဒီစောစောကပြောတယ်ဟာသူတို့နောက်ပိုင်းပြန်ထားတဲ့စကားကြီးကပြောမယ်ဆိုလို့ရှိရင်ဟာဒီမက်ဆာနာပြေးပိုင်ခွင့်ရှိသူလူဦးရေအားစရာခိုင်နှ ဒုတိယသမ္မတတို့ကာကွယ်ရေးဦးစီးချုပ်တို့ဒီ PA ဝင်ကြီးတို့စသဖြင့်အဲ့ဒီဟာမျိုးတွေကိုလည်းသူတို့အပိုင်စီးပြီးပြီအဲ့ဒီလိုနေရာမျိုးဒီအဲ့ဒီလိုအခြေမျိုးမှာအခြေခံဥပဒေကိုအဲ့ဒါပြန်ပြီးတော့ပြင်ဆင်ဖို့ဆိုတာဟာလုံးဝမဖြစ်နိုင်ဘူးဆိုတာကိုအဲ့ဒါဒါတော့အခုတည်းကကြိုပြီးဘသူတွေးလို့ရတာနေသာရှိနေတယ်လို့ကျွန်တော်မြင်ပါတယ်ဒါပြီးတော့ဒီဆောစောကကျွန်တော်တောင်းတော့ပြောသွားတယ်ကြေတော့ပါနော်ဒီနာအဖအနေနဲ့ကတို့ဒီနာအဖခင်မှာအခြေခံဥပဒေမတိုင်ခင်ချက်မှာကျူးလွန်ခဲ့တဲ့ဒီရာဇဝတ်မှုတွေကိုတို့ပြန်ပြီးပြေပေးလို့မရအောင်အဲ့ဒီအခြေခံဥပဒေမှာရေးထားရတယ်မကဘဲနဲ့ဒီစစ်တပ်အနေနဲ့အနာဂတ်မှာဒီနောက်ထပ်လုံးမဲ့အခြေဒီနောက်ထပ်ဖြစ်လာမဲ့အခြေအနေတွေမှာဆိုတော့ဆိုရမလို့စစ်တပ်ကထပ်ပြီးတော့အာဏာသိမ်းတယ်စစ်တပ်ကထပ်ပြီးတော့ဒီအာဏာသိမ်းတဲ့အတွက်ကြောင့်အဲ့ဒီတော်တွေမှာဖြစ်တာခတ်တာဟလာဒီလူခွင့်ရေးချိုးဖောက်တာဒါတွေအားလုံးကိုရေးယူလို့မရအောင်ဆိုပြီးဟိုတည်းကကြိုပြီးတော့သူတို့ပြန်ထမ်းထားတယ်ဆိုတော့ဒီဥပဒေကိုနောက်ကြောင်းပြန်တည်ရောက်ပိုင်ခွင့်မရှိစေရဆိုတဲ့သဘောမျိုးလဲပါတယ်လို့ဥပဒေကိုသူတို့ကဟိုရှေ့ကိုကြိုပြီးတော့သူတို့ကိုသူတို့ကာကွယ်ထားတာမျိုးလဲပါတယ်ဆိုတော့အဲ့ဒီကိစ္စဟာဒီနောက်အဖဘက်ကတခါပြောသလိုဟာဘသူအကျိုးမှမဟုတ်ပါဘူးဘယ်အဖွဲ့အစည်းအကျိုးမှမဟုတ်ပါဘူးတို့ပြောနေဘလို့ပဲပြောနေတေချာတာတခုကတော့သူတို့အကျိုးတက်ကြီးပဲဆိုတာအဲဖြစ်နေတာတော့တေချာတယ်ခင်ဗ
ျဟုတ်ကဲ့ဇာနာခံယူပွဲမှာတရားမျှတမှုရှိအောင်ကြည်ကြည်တက်ဆောင်ရဲ့ပို့ဆိုတာကုလသမဂ္ဂကတော့ဘာလို့ဒီပြင်ပအဖွဲ့အစည်းတွေကလာပြီးတော့ကူမဲကြည်ကြည်ကြပေးမယ်ဆိုတာကလက်မခံဘူးသူတို့ဟာနဲ့သူတို့လောက်ကြမယ်သူတို့လက်သူတို့ချီဖြစ်မယ်ဆိုလို့ရှိရင်ဒါဟာဟလာမှန်မှန်ကန်ကန်နဲ့ဖြစ်မြောက်နိုင်ဖို့အတွက်ကတော်တော်လေးပဲတွေးရခက်ပါတယ်နောက်ပြီးတော့ဒီပြည်ပကအင်အားစုတွေပြည်ပကအစိုးရတွေဖိအားတွေကရောထိရောက်မှုဘလောက်များအခုအခါမှာဟလာရှိနေပြီလေဟလာရှိမရှိရလားဆိုတဲ့မေးခွန်းတွေလည်းပဲပေါ်ထွက်လာပါတယ်ဥမ္မမမျိုးလည်းပဲကျွန်တော်မေးချင်ပါတယ်ခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်မိလဲဗ
ျဟုတ်ကဲ့ဒီသောသောပြောသွားလို့ပေါ့နော်ဒီနိုင်ငံတကာကရောကျွန်တော်တို့နိုင်ငံတကာမှာရှိနေတဲ့ဒီဒီမိုကရေစီအဖွဲ့အစည်းတွေကရောဒီပြည်တွင်းမှာအခုလောလောဆယ်လုပ်မဲ့ဒီဌာနခံယူဝဲနဲ့ပတ်သက်ပြီးတော့ကိုယ်ဌာနသဘောထားကိုမှန်မှန်ကန်ကန်ထုတ်ဖော်နိုင်ဖို့အတွက်မျိုးမျိုးချုပ်ပန်းပါတယ်အဲသောသောပြောလို့ညီညာချက်တွေလည်းထုတ်သွားပါတယ်နောက်ပြီးတော့တိုက်တွန်းတဲ့ကိစ္စတွေလည်းလုပ်ပါတယ်အဲဒါပေမဲ့လို့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲမြန်မာနိုင်ငံအခြေအနေကဒီစစ်ဆိုးရွားကပဲအရာရာကိုဦးစီးပြီးလုပ်ကြတယ်။အရာရာဆိုတဲ့နေရာမှာမဲဖို့ဆထောင်တဲ့ကိစ္စကနေစပြီးတော့မဲရည်တဲ့ကိစ္စအထိသူတို့အရာရာကိုဦးစီးလုပ်ကြတယ်အနေထားကိုကျွန်တော်တွေ့နေရပါတယ်။နောက်ပြီးတော့သူတို့အနေနဲ့ဒီမဲရည်တွေ့တဲ့ကိစ္စမှာစိန်လို့ညာလို့မရအောင်ဟာဆိုတဲ့သဘောမျိုးနဲ့အ ਨੇ ဆုံးတော့နိုင်ငံတကာကအဲ့လိုထင်အောင်ဆိုတဲ့သဘောမျိုးနဲ့ဟာမဲရည်တွေ့တဲ့နေရာမှာမဲပေးတဲ့လူတွေရှိနေဖို့ဟာဆက်သဖြင့်အဲ့လိုပြောထားတော့ညာလဲပဲအခုနောက်ပိုင်းဟာအားလုံးကျွန်တော်တို့သိရတယ်မဲ့ဒီလုပ်တွေကိုလုပ်မဲ့လူတွေဟာဒီချက်ဖွန်ခွဲရလူတွေဖြစ်နေတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဟုတ်တယ်မြန်မာပြည်မှာကြုံနေရတဲ့ပြဿနာဟုတ်တယ်ဒီမဲမခိုးကိစ္စကိုဟလာဆောင်ကြကြပါတည်ရှိကြပါဟလာလူလူနီးနဲ့ကြည့်ကြပါဆိုပေမဲ့လို့ကျွန်တော်တို့ပြဿနာကအောင်ဘသူကသွားပြီးတော့ချူဆွဲရလို့ဆိုပြဿနာဘာကြောင့်လဲဆိုတော့ NLD နေတဲ့ကလည်းဒီကိစ္စမှာသူတို့ဥဆောင်ပြီးတော့ဟလာအခုဆိုရင်ဒီဆန္ဒခံယူတဲ့ကိစ္စကိုကန့်ကွက်မဲ့ပေးဖို့ပြောနေတော့ညာလေတကယ်တမ်းကတော့ကျွန်တော်ကိုယ်ပိုင်အမြင်ကပြောရမယ်ဆိုလို့ရှိရင်တိုင်းနိုင်ငံလုံးဖြန့်ကျက်ပြီးတော့ဒီကိစ္စကိုဆောင်ကြကြည့်ရှုဖို့ဆိုတာဟာ NLD နေနဲ့ဖြစ်လည်းမဖြစ်နိုင်တယ်လို့စေဆိုရလည်းခွင့်ပြုမှာမဟုတ်ပါဘူး။အလားတူပဲဒီရှင်းလင်းလုံးအဖွဲ့တွေကိုလည်းဒီစေဆိုရကနေဒါမျိုးတွေကိုကြီးကြပ်ဖို့ဆိုသဘောမျိုးခွင့်ပြုမှာမဟုတ်ဘူး။ဆိုတော့အဲ့ဒီကိစ္စကတော့ဒီလက်တွေ့ပိုင်းကကြည့်ပြီးတော့ပြောမယ်ဆိုလို့ရှင်တော်တော်လေးအခက်အခဲရှိတယ်အကြက်တဲတွေ့နိုင်တဲ့အနေထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီလူထုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေပေးကြတဲ့ထောက်ခံမဲတွေကန့်ကွက်မဲတွေအမှန်အကန်အတိုင်းမျက်မျက်တတပေါ်ထွက်လာဖို့ဆိုတဲ့ကိစ္စကိုကြည့်ကြကြမဲ့ပုံကိုယ်တွေကတမာတမတ်ရှိဖို့လည်းပဲအများကြီးပဲလိုပါလေ။အဲ့တော့ဒီလိုမဲလိမ်မှုတွေမတော်မတရားလုပ်မှုတွေမဖြစ်ပေါ်လာရအောင်ဘယ်လိုလုပ်ကြကင်ကြမလဲဆိုတာတော်တော်လေးပဲတွေးတောစရာလည်းပဲဖြစ်လာပါလေ။ဒေါက်တာဦးဝင်းနိုင်အနေနဲ့ရောဘယ်လိုများမြင်မိသလဲခင်ဗျ။
ဒ Jenama ada tiduri gak tahu tiri desa si sini, ngarangaru ye, kerja mau sumpah me, ala sana kan juga ikir de, kalau dua ni ne tahu yang kita ulu kami so, tahu tiri ne, wen biru palu sini, pilihan ni lu jenama cemare, tidur bidara ni mata tahu si de, bila yang ni de, tiduri mana tahu si lu, biru mana si de, tiduri le tahu si de, kalau tahu tiri desa sini, ye wen wen, macam jauh dah, ala macam sedang, ala wen biru palu sini, pilihan mana, terus mana tahu si de, jenama ulu wen biru palu sini ne, wen biru, ala di, kui ye.
กูเนี่ยลบไปงั้นกูลบฟุลูเรลูจะโน้ตเข้ามาลบจะเล่นไม่รู้จะโน้ตเข้ามาเลยโอเคกูว่าเนรีมาสโลชินเนี่ยเชิงชาวมูริชีเลยเปล่าเอาจะโน้ตมาอยากอะไรตัวเนี่ยอยากจีอะไรลูชินที่เนรีมาจีเลยที่ตาเรามาที่สุดตะการเนี่ยพี่รอซีเวลีคอร์เรโอ้นับพี่รอเตสันยาโอ้อันนบายเนี่ยพี่รอซีเวลีคอร์เรพี่รอสุยามูรันเนี่ยสโลชินมิโนกังเวมเทลูชินมิโนลบจุดตัวไหนเนี่ยสุดเชิงชาวมูมิโย
พี่รออยู่อะไรมามีเมนูเลยกังเวมเทลูชินเมนูเลยผ่านลูซิโดยาเลยสุดเชิงชาวมูมิโยถ้าเรื่องปวดท้วงนี่เลยสักจันโอตรีนี่ไม่อยากทำอะไรกันเนี่ย
โอเค
โอเคเชิงชาวมูริเอร์โรชิลาบอกเนาะดังนั้นตอนที่ดองซานซูจิคณะเบียวบาร์เลยจันโอรู้ที่เจ้าดาร์เจ้าจ้าวาดังนั้นมีสิ่งพูดพี่รอเจ้าจ้าวาบอกเนาะบางอย่างเลยสุดโอ้ถ้าจันโอรู้สิอันนั้นเช่นนี้เนี่ยตัวเยลบาซิลีอาจันโอรู้ทั้งพี่ว่า เจ้าเดียร์เนี่ยเนาะสมมติเอาเจ้าดาราจ่ายถ้ารู้จี้อะไรเว้ยที่เจ้าเดียร์เนี่ยเกี่ยวกับเนี่ยเนาะดิโมคราซีอะไรเนี่ยลูกคนยี่อะไรเนี่ยเช่นนี้อะไรจันโอตันนี่ชาสูร่าเลยเนาะกูได้ยินเรื่องมาลูกสาวกันซาเซียเช่นนี้ไม่ใช่หรอกเลยตัวเจ้าในงานจะทัวร์บีรอเนาะไทยในงานไม่ทัวร์บีเล่าจ้าละมันนี่อาสุลุเชนลุงอาเซลเอากาวมาเนาะจันโอรู้ดิมอนจ้าบีรอตีตัวเลยจันโอรู้พี่ดูรู้ฮะไทยเดนเนี่ยกงเทคาร์เลยบ่เนาะลูกก ကိုဝန်ဆောင်ရှာစားတဲ့ဘဝဒီတဲ့တော့စူးစရာတော့မရှိတော့ဒါတွေကတော့ဒါဒီဟာတွေကိုလွတ်မြောက်ဖို့အတွက်ကတော့ဒါကိုလွတ်မြောက်ရေးအတွက်ကိုယ့်ရဲ့ဆန္ဒသဘောထားတွေတော့ရဲရင်ကျွန်တော်တို့ပေါ်ကြရမယ်တော့ဒီရွေးချယ်တင်မြောက်ပွဲဆိုတာဒါကျွန်တော်တို့ လုတ်တဲ့ဇလန်းမဟုတ်ပါဘူးနားဖာလုတ်တဲ့ဒီဆန္ဒခံဝင်ဆိုနားဖာလုတ်တဲ့ဇက်ွက်ပါကျွန်တော်တို့လုတ်နေတာကဒီမိုကရေစီရေလူ့ခွင့်ရေဒီဟာတွေအတွက်ကျွန်တော်တို့ဒီစနစ်ကြီးကိုပြောင်းလဲဖို့အတွက်တိုက်ပွဲဝင်နေတာပါဒီဆန္ဒခံဝဲကိုကျွန်တော်တို့တိုက်တယ်ဆိုတာဟာเนาะကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ကိုတရားဝင်ဥပဒေပေါင်တဲ့ဝင်အောင်အတင်းအာရမသွင်းနေတဲ့လူတွေနဲ့ဒါကို မဲ့လို့ဒီလိညာမှုတွေကိုကျွန်တော်တို့ပေါ်ထုတ်ရမယ်ဒီလိညာမှုတွေကိုကျွန်တော်တို့ပေါ်ထုတ်နိုင်လေလေနာဖရဲ့เนาะကျွန်တော်တို့ဒီဆန္ဒခံပွဲဟာကျွန်တော်တို့တရားဝင်မှုကင်းမဲ့လေလေနိုင်ငံတကာအသိအမှတ်ပြုမှုခံကင်းမဲ့လေလေဖြစ်ပါလိမ့်မယ်ဒါဟာကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲဝင်မှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ဒီကတော့ဖြတ်ပြီးပြောရအောင်ဒီဟုတ်ကဲ့ဟိုဆန္ဒခံယူဝဲကိစ္စမှာပေါ့လေဒီမှန်ကန်တဲ့ရလထွက်လာဖို့အတွက်ဆက်လာပြောကြချင်ဆိုလို့ရှိရင်ကျွန်တော်အနေနဲ့မြင်မိတာကတော့လောလောဆယ်စင်မဝင်နိုင်ငံမှာဖြစ်သွားတဲ့ရွေးကောက်ပွဲကိုကျွန်တော်အနေနဲ့မျိုးလုံးနဲ့မြင်မိပါတယ်စင်မဝင်နိုင်ငံမှာကြာတော့သူကဒီရွေးကောက်ပွဲကျွန်တော်တို့ရှိမှာကြာတော့လူလူဆန္ဒခံယူပွဲဒါပေမဲ့ဘာပဲပြောပြောဒီမဲဆန္ဒပေးတဲ့စနစ်နဲ့သွားတဲ့အတွက်ကြောင့်စင်မဝင်မှာဖြစ်တဲ့ကိစ္စမြန်မာနိုင်ငံနဲ့သွားပြီးတော့တချို့နေရာတွေမှာထပ်တူဆွဲလို့ရတဲ့အနေဒါရှိပါတယ်အဲ့ဒီဇန်နူ PFဒီဆိုရဖွဲ့ထားတဲ့ ZANU PF ပါတီကနေဒီရွေးကောက်ပွဲကိုဟာသူတို့ UCB လုံးတော်ညာလဲဒီဇင်ဘာဝေမှာကဟာဒီရွေးကောက်ပွဲကိုကြီးကျက်တဲ့ကော်မရှင်ဟာတတ်တတ်ရှိပါတယ်ရှိတဲ့အပြင်အဲ့ဒီကော်မရှင်ဟာဆိုရကပဲဒီရာဂိုင်နှုံးပြိအုပ်ချုပ်ထားတဲ့ရာဂိုင်နှုံးပြိထိန်းချုပ်ထားတဲ့ကော်မရှင်မဟုတ်ပါဘူးအလားတူပဲသူတို့မှလည်းဒီ judicial system တရားဥပဒေနဲ့ပတ်သက်တဲ့ဒီ system နဲ့ပတ်သက်လို့လည်းသူတို့မှတတ်တတ်ကိုတည်တံ့ကိုတတ်တတ်ရှိပါတယ်ဒီမူကအနေနဲ့ကဘလောက်ကြီးပဲနှစ်ရှည်လာများအုပ်ချုပ်ထားသည်ဆို28နှစ်အုပ်ချုပ်ထားခဲ့တယ်ပဲဆိုသူ့အနေနဲ့ကဒီအခြေခံကြတဲ့ဒီမိုကရေစီစောင့်အုံတွေကိုဖျက်သိမ်းနိုင်လောက်တဲ့ဒီအာမခံသေးတဲ့အတွက်ကြောင့်အဲ့ဒါကြီးရှိနေတော့မယ်ဆိုတော့အဲ့မှာရွေးကောက်ပွဲဖြစ်သွားတဲ့အခါကျတော့တိုက်ခိုင် MDC ပါတီကဘာလုပ်လဲဆိုတော့ဒီရွေးကောက်ပွဲတွေမဲယုံတွေမှာဒီစာရွက်သေးသေးလေးတွေနဲ့ထုတ်ပြန်တဲ့ဒီစကားတွေကိုဒီရွေးကောက်ပွဲရလဒ်တွေကိုသူတို့ကတပ်ပုံရိုက်ယူတယ်ရိုက်ယူပြီးတဲ့အခါကျတော့တချို့တွေဆိုမိုဘိုင်းဖုန်းနဲ့ရိုက်ယူတယ်ကျဲယူပြီးတဲ့အခါကျတော့မှသူတို့ဘဟုသူတို့ပို့တယ်ပို့ပြီးတော့မှအဲ့ဒါတွေသူတို့ဒီနိုင်နဲ့အမြမိနစ်နဲ့အမြသူတို့ကထုတ်ပြန်တယ်ထုတ်ပြန်တယ်ဆိုတဲ့အခါကျတော့ဒီသတင်းနောက်တွေကလည်းတည်တယ်ပြည်သူတွေကလည်းတည်တယ်အထူးသဖြင့်မြို့ကြီးတွေမှာဆိုရင်ချက်ချင်းပြန်သွားတယ်ဆိုတဲ့အခါကျတော့အခုဆိုရင်မူကာဘီကအကြိုက်ရိုက်တယ်အဲ့ဒီရွေးကောက်ပွဲရလာဟာ MDC ရဲ့အဆိုအရပြောမှဆိုရင် 50.3 ရာခိုင်နှုန်းနဲ့သူတို့နိုင်ကြတယ်50ရာခိုင်နှုန်းကျော်ကျော်နဲ့နိုင်ပြီဆိုရင် MDC ရဲ့ဒီခေါင်းဆောင်ဟာဒီသမရဖြစ်ရမယ်ဒီချန်ကရာကသမရဖြစ်ရမယ်အခုလိုအနေထားကျတော့ဇင်ဘာဝေက ီသမရလက်ရှိသမရမူကပြီးအကြက်ရိုက်နေသူဘာလို့မှမသိဘူးဆိုတော့အဲ့လိုနှီးမျိုးနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာစစ်အစိုးရကိုအကြက်ရိုက်အောင်ဒီအကြက်တဲတဲရောက်အောင်လုပ်ပြီးတော့နောက်ဆုံးဘလုံးမှနေလို့ညာလို့မရတော့အောင်လုပ်နိုင်တဲ့အနေအထားကြီးရောက်လာမှဆိုလို့ရှိရင်တော့ဒီဟာဆိုတော့ဒီကိစ္စဟာဒီဆိုတော့ဒီဒေါက်တာတောင်းတပြောသွားလို့မျိုးဒီလုံးဝတရားမဝင်တဲ့အဆင့်အထိရောက်သွားပြီးတဲ့နောက်မှာနိုင်ငံတကာကရောအာဆီယံပါဝင်နိုင်ငံတကာကရောမြန်မာနိုင်ငံကပါစစ်စိုးရကိုလုံးဝလက်မခံတော့ဘူးဆိုတော့ပြဖို့အတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်
အဲကျွန်တော်သဘောတူတယ်ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီတန်ခါလှုပ်ရှားမှုပေါ့နော်စက်တင်ဘာတန်ခါလှုပ်ရှားမှုမှာဒါဖြစ်ပွားခဲ့တဲ့အနေအထားနဲ့ပတ်သက်လို့နောက်ဘက်ကဘလို့ပဲသတင်းပေါင်ချပြီးမဲ့လို့ဒီနေ့သတင်းခစ်ကြီးမှာဘလို့မှဒါလိန်လို့ညာလို့ပေါင်ချလို့မရတော့ဘူးဒါကြောင့်လည်းပဲဒီတစ်ချိန်မှာသာဒီတစ်ချိန်မှာလည်းပဲပြည်သူလူထုကကျွန်တော်တို့ပူးပေါင်းဆောင်ရွက်ကြမယ်နော်တွေ့မြင်ရတဲ့ဒီရွေးဆန္ဒခံပွဲနဲ့တွေ့မြင်ရတဲ့အနေအထားတွေကိုသတင်းမီဒီယာတွေရတဲ့တစ်ဆင့်ထုတ်ဖော်မယ်ဆိုလို့ရှိရင်ဒါဖြစ်နိုင်ခြေတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဝန်ကပြောပါဦးခင
်ဟုတ်ကဲ့အခုချိန်ကတော့ပြည်သူပြည်သားတွေအားလုံးသိကြတယ်မယ်အကုန်လုံးကြက်သေးရိုက်ပြီးတော့ဒီကြက်နဲ့ကြက်ဖြစ်ပြီးတော့တေမထုနေမထုဖြစ်နေကြပြီအဲ့တော့ဒီကိုပြည်သူပြည်သားအချင်းချင်းစီယုံရမယ်နောက်တစ်ခုကဒီစီယုံစီဘက်ကိုပါတဲ့အဲ့လားဒီအမျိုးသားပြစ်စက်ပေါက်ဒီဟိုခါတမိုင်းမီတာဝန်တရားခံဖြစ်အောင်အဲ့ဒါသူတို့တမိုင်းရဲ့တာဝန်တရားခံနေဖြစ်အောင်သူတို့ပြောပြီးတော့သူတို့စီးုံရမယ်စီးုံပြီးတော့ဒီသူတို့နဲ့အတူတူပြည်သူပြည်သားနဲ့အတူတပ်မတော်သားတွေနဲ့အတူအဲ့ဒီခုနပြစ်စက်ဖောက်ချင်တဲ့လူတွေကိုလည်းဟာလားစီးုံပြီးတော့ကျွန်တော်ဒီမဲရုံမှာအကုန်လုံးစီးုံလို့ရင်တော့ကျွန်တော်ဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ
်
ဟုတ်ကဲ့နောက်တစ်ခုကဒီလူလူဆန္ဒခံယူဝဲမှာတကယ်ရလာအမှန်ပေါ်ထွက်လာဖို့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေကလုံနိုင်တဲ့အပိုင်းလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဥပမာအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီလောလောဆယ်မှာ ARD magazine ကနေသူတို့လုံနေတဲ့ဒီ exit poll ဆိုတဲ့ပုံမျိုးပေါ့နော်ကျွန်တော်တို့သမရရွေးကောက်ပွဲတွေမှာဟာဒီနိုင်ငံတကာရွေးကောက်ပွဲတွေမှာလူလူဆန္ဒကဘယ်လိုရှိတယ်ဆိုတော့ဟာမီဒီယာတွေကနေတွေးထုတ်ဆန်းပြီးတော့ဟာဒီလေးလာပြီးတော့ရယူပြီးတော့သူတို့ချုပ်တင်ထုတ်ပြန်တဲ့စာရမ်းမျိုးပါချုပ်တင်ထုတ်ပြန်တဲ့ရလာမျိုးပါဆိုတော့ ARD ကမနေ့တနေ့ကသူတို့လုတ်ခဲ့တဲ့ဒီ survey ကိုပြန်ကြည့်မယ်ဆိုလို့ရှိရင်သူတို့ကဒီဗမာပြည်တဲ့ကိုသူတို့ဖုံးဆက်တယ်လူ90ကိုဖုံးဆက်တယ်ဆိုဖုံးဆက်ပြီးတော့ဒီလူတွေကိုဒီရွေးကောက်ပွဲမှာဟာဘယ်လိုသဘောထားရှိဒီလူလူဆန္ဒခံယူပွဲမှာဘယ်လိုသဘောထားရှိလဲနော်ဒီဆန္ဒမဲပေးတဲ့အခါကျရင်ကောင်းကွက်မဲပေးမလားထောက်ခံမဲပေးမလားဆိုတော့သူတို့စုံစမ်းပါတယ်စုံစမ်းကြည့်တဲ့အခါကျတော့ဒီ90စလုံးကတေချာတာကတော့ဘယ်သူမှထောက်ခံမဲပေးမယ်လို့မပြောဘူးတချို့တွေကတော့ okay ကျွန်တော်မပြောရဲလို့မပြောဘူးပြောတယ်တချို့တွေကတော့ okay အဲဒီအကြောင်းကြောင့်ကျွန်တော်မပြောဘူးဒါကကျွန်တော်ဆန္ဒမဲပြောတာဒါဆိုရင်အဲ့လိုမျိုးရှောင်လွှဲတာရှိပေမဲ့လို့လူများစုအနေနဲ့ကဘယ်လိုပြောသွားဆိုတော့ဒါဒီကောင်းကွက်မဲပေးမယ်ဆိုဒီထောက်ခံမဲပေးမယ်လို့မရှိကောင်းကွက်မဲပေးတဲ့လူကြီးပဲရှိတယ်ဆိုတော့ဒါဟာဒီယာနုံးပြစ်မှန်တယ်လို့ပြောလို့ခက်တော်ညာလဲပဲမီဒီယာတွေကနေလူလူဆန္ဒသဘောထားတွေကိုအဲ့လိုမျိုးနီးလန်းနေနဲ့ထုတ်ပြန်ပေးနိုင်မယ်ဟာဖြစ်နိုင်လို့ရှိလို့ရှိရင်ကျွန်တော်တို့ဒီနေ့တိုင်းနေ့ပါအထူးသဖြင့်ဒီရွေးကောက်ပွဲကာလနီးလာလေလေနေ့တိုင်းနေ့ပါထုတ်ပြန်ပေးနိုင်မယ်ဆိုလို့ရှိရင်ဒါဟာစစ်အစိုးရအနေနဲ့ဒီလူလူဆန္ဒကိုစန့်ကျင်ပြီးတော့သူတို့ဒီမဲခိုးဖို့မဲလိမ်ဖို့ကိစ္စဟာဟာတကယ်လို့လုတ်ခဲ့ပြီဆိုဟာတော်တော်လေးစဉ်းစားပြီးမှလုပ်ရမယ်နေသာရောက်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဒီမှာကျွန်တော်လေးစစ်စမ်းမိတာဒီတခြားနိုင်ငံတွေမှာရွေးကောက်ပွဲတစ်ခုလုပ်တော့မယ်ဒီလိုဆန္ဒခံယူပွဲလုပ်တော့မယ်ပြည်သူတွေကိုမဲလာထည့်ခိုင်းမယ်ဆိုရင်ဒီမဲယုံအနေအထားဘယ်လိုထားမယ်လားဟိုမဲယုံမှာတာဝန်ကျတဲ့ပုံစံတွေကဘာတာဝန်တွေဘယ်လိုလုပ်ကြရမလဲနောက်ပြီးတော့ဘသူဘွားတွေကိုဘယ်လိုတာဝန်ပေးမယ်စသဖြင့်အသေးစိတ်သေးသေးချာချာကိုသူတို့ညှိနှိုင်းဆောင်ရွက်ကြရတယ်မြန်မာနိုင်ငံမှာတော့စစ်အစိုးရကဆန္ဒခံယူပွဲလုပ်မယ်ဆိုပေမဲ့လို့ဒီလိုပြင်ဆင်မှုအပိုင်းကိုသေးသေးချာချာမမြင်ရသေးဘူးတိုင်းပြည်တစ်ပြည်လုံးရဲ့အတိုင်းအစားနဲ့လုပ်တယ်ဆိုတော့ကျွန်တော်တို့မကြားမိဘူးခင်ဗျအဲ့ဒါတွေကရောဟိုပြဿနာတွေဖြစ်မလာနိုင်ဘူးလား
ဟုတ်ကဲ့ခုကိုယ်တိုင်ကိုကကျွန်တော်တို့မဲယုံမှုတွေကိုညွှန်ကြားချက်မှာဟာလာဒီမဲပေးသွားပြီးတဲ့အခါမှာမဲဘုံတွေကိုလုံခြုံစွာပိတ်ဆို့ပြီးတော့ဒီသက်ဆိုင်ရာကော်မရှင်အစင်းစင်ကိုပေးပို့ရမယ်ဆိုတာပဲပါတယ်เนาะကျွန်တော်တို့ဒီမဲယုံမှာချက်ချင်းမဲတွေရည်တွေ့ရမယ်ဆိုတာကိုတို့ဘာမှပြောမထားဘူးအဲ့ဒီအပိုင်းကြီးကကျွန်တော်တို့ဒါမဖြစ်သင့်တဲ့ကိစ္စတွေပဲကျွန်တော်တို့ဒီမဲရည်ပြီးတာနဲ့တပြိုင်နက်ဘယ်နိုင်ငံမှာမဆိုဒါဒီသက်ဆိုင်ရာမဲယုံမှာချက်ချင်းမဲရည်တွေ့ပြီးတော့မှရတဲ့မဲရည်အတွက်ကိုလူသိရှင်ကြားကြည့်ရမယ်ပြီးတော့မှသက်ဆိုင်ရာဒါကော်မရှင်အစင်းစင်ကိုပေးပို့ရမယ်အနေအထားတွေဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုမောင်မြင့်ကဘယ်လိုများပြောရရလဲခင်ဗျ
ဒီကျွန်တော်တွေကမြင်တာကတော့နော်မြန်မာနိုင်ငံမှာရှိနေတဲ့ဒီနိုင်ငံရေးအဖွဲ့အစည်းတွေရောနိုင်ငံတကာမှာရှိနေတဲ့ဒီမိုကရေစီနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေရောဒီလူလူဆန္ဒခံယူပွဲမှာလူလူကအလိမ်မခံရအောင်ဟာလာကျွန်တော်တို့သတိထားပြီးတော့စောင့်ကြည့်ရမယ့်ကိစ္စတွေကိုစဉ်းစားရမယ်နောက်ပြီးတော့လူလူကိုလည်းဟာလာတန်းနိုင်ဆုံးတည်ပေးရမယ်အဲတစ်ချိန်တည်းမှာလည်းလူလူကြားထဲမှာပြန်ပွားအောင်လည်းကျွန်တော်တို့အဲဒီမျိုးမျိုးနဲ့မီဒီယာတွေကလည်းဖြစ်ဖြစ်ဆောင်ရွက်ပေးရမယ်အဲ့ဒီစာဝန်မျိုးရှိတယ်လို့ဒီရွေးကောက်ပွဲမှာကန့်ဝတ်မယ်ဆိုတဲ့ဟာလာဟာကြီးကလုံးဝထင်ထင်ရှားရှားပေါ်လာလို့စေစိုးအနေနဲ့ဟာဒီဟာကိုလက်ခံလိုက်ရတယ်ဆိုအဲ့ဒီနောက်ပိုင်းမှာဘာဖြစ်လာမလဲဆိုတာကိုလည်းကျွန်တော်တို့ကြိုပြီးတော့တွေးနေတယ်ဆိုကျွန်တော်မြင်ပါတယ်ခင်ဗျအဲ့ဒီလိုပြောတာဒီပြင်ရောက်မဟုတ်ဘူးတချို့ပြောနေကြတာကတချို့ဒီတချို့စစ်တပ်တိုင်ဝမ်ကတည်းကအဲ့ဒါပြောနေကြတဲ့လေသာနေရှိပါတယ်ဟုတ်ကဲ့ကိစ္စမရှိဘူးအဲ့ဒါလူလူကဆန္ဒမဲကောင်းဝင်မဲပေးလို့
ဟုတ်လားဟုတ်လားနောက်ဆုံးကြည့်အခြေခံဥပဒေမူကြိုင်းလွတ်ပြရတယ်ပဲတောင်းတက်တက်နေနဲ့ဘာမှမဖြစ်ဘူးဒါတို့ပြန်ရေးမယ်ဆိုတဲ့စကားနဲ့အဲထွက်နေတာမျိုးလည်းရှိပါတယ်ဆိုတော့ဒါတွေကတကယ်ပြောမှဆိုရင်တော့တော်တော်လေးသတိထားကြအောင်လဲအချက်တစ်ခုနေနဲ့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒါဒီဖွဲ့စည်းပုံကိုကျွန်တော်တို့ဆန္ဒခံဝယ်ကိစ္စဒီဖွဲ့စည် မှကြိုးစားမှတစ်ဆင့်ပေါ့နော်နောက်တစ်ဆင့်ကတော့ကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုကတော့ဒါကျွန်တော်တို့ခုနပြောသွားသလိုကျွန်တော်တို့ရဲ့ဒီမိုကရေစီလှုပ်ရှားမှုကဒီဆန္ဒခံဝဲနဲ့ပြီးသွားတဲ့ကိစ္စမဟုတ်ပါဘူးဆက်ပြီးတော့ကျွန်တော်တို့အဲကြိုးပမ်းကြရမယ်အဲ့ဒီအခါမှာလည်းပဲဒီနိုင်ငံတကာကလည်းပဲဒီဖိအားပေးမှုတွေကပို့ပြီးတော့မြင့်မားလာဖို့ရှိပါတယ်အခုအချိန်ကဘာပဲပြောပြောအဲကျွန်တော်တို့ဗမာပြည်ရေးကိစ္စကိုနိုင်ငံတကာစိတ်ဝင်စားမှုအမြင့်ဆုံးအခြေအနေလည်းဖြစ်ပါတယ်အဲကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေတဲ့ခါတိုင်းနဲ့ပို့ပြီးတော့အတွေ့အကြုံတွေရင်းကျက်လာကြတယ်ခါတိုင်းနဲ့စူးစီးလာကြတယ်ဆိုတော့အဲ့ဒီအနေအထားတွေနဲ့ကျွန်တော်တို့အပြောင်းအလဲတစ်ခုခုကိုအဲချင်းစီပေါ့ရကိုရရမှာပါဟု
တ်ကဲ့ဒါတော့သိကြပါတယ်နောက်တစ်ခုကတော့ဟာကျွန်တော်ဆောလောပြောသွားတဲ့ကိစ္စတွေထဲမှာဟာလာဟိုစစ်တပ်ကဘလို့သာစည်းရနေတယ်ဟာလာဒီကျွန်တော်လူလူဘက်ကဘလို့ညှော်လိုက်ချက်မဲ့နေတဲ့သဘောမျိုးတွေတကယ်တမ်းနေပါကောင်းပါပါလိမ့်မယ်သို့တော်လည်းပဲနိုင်ငံရေးဆိုတာကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲဂျူတလက်ချက်တစ်ခုပါစစ်တပ်ကဟာလာဒီဘယုံနေဝင်ဆိုရလက်ချက်တုံးကဟာလာသူ့အနေနဲ့တိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်ဘလောက်ကြီးပဲအုပ်ချုပ်အုပ်ချုပ်26နှစ်ကြာလို့သူစဉ်းသွားပေးရတယ်ဟာလာအခုလည်းပဲစစ်တပ်အနေနဲ့ကဒီဘယုံနေဝင်အစိုးရဂျုံခဲ့ရတဲ့ချက်တွေပို့ပြီးတော့ဆိုးတဲ့အနေအထားကိုသူတို့ဂျုံနေရပါတယ်ဆိုတော့တကယ်တမ်းဆိုရင်အခုလောလောဆယ်လူလူဆန္ဒခံယူဘက်မှာရလာမယ်ရလာဟာဒီစစ်တပ်ပြုတ်သွားဖို့ဒီစစ်အစိုးရပြုတ်သွားဖို့ကိစ္စအထိဟလာနောက်ဆုံးတွန်းအားပေးနိုင်တယ်ဟလာလက်တလုံးကိုပြုတ်ချသွားနိုင်တယ်အနေအထားဒီလည်းရောက်သွားနိုင်ပါတယ်ဒါတွေကတော့ပြောလို့မရဘူးဆောစောပြောလို့ရတယ်ကျွေတလက်ချက်တစ်ခုဖြစ်တဲ့အတွက်ကြောင့်လူလူအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီလိုရှိတောင်းခံထားနိုင်လို့ရှိရင်အဲကျွန်တော်မြန်မာနိုင်ငံအတွက်အနာဂတ်ကတော်တော်လေးလားလာကောင်းတယ်လို့မြင်ပါတယ
်ဟလာကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့မြစ်တရက်ခန့်နေတာကတော့နော်ငါတို့ဘလို့ပဲထက်ထဲနော်ကျွန်တော်တို့နားဖားတော့လိမ်ပါပဲသူတို့မရရအောင်ဒီပြုတ်ပါပဲဆိုတော့ဒီကျွန်တော်တို့ဟိုအလျှော့မပေးကြပါနဲ့ကျွန်တော်မြတ်တာရက်ခံနေတာနော်ဘာပဲပြောပြောမတရားမှုဆိုတာကျွန်တော်တို့စိတ်ွယ်ရမရှိပါဘူးနော်တကယ်ပါလုံးကကျွန်တော်တို့စောင့်ကြည့်နေတယ်လုံနိုင်တာကျွန်တော်တို့နှစ်လမ်းရှိပါတယ်တစ်ပိုင်းကတော့ကျွန်တော်တို့ဒီလက်ရှိလောက်ကင်နေတဲ့ဟာတွေဟာကျွန်တော်တို့ဥပဒေလမ်းကြောင်းနဲ့လွဲမယ်လွဲနေတယ်နိုင်ငံဥပဒေနဲ့လည်းလွဲနေမယ်နော်ဂျွေးချက်မောက်ဝဲကော်မရှင်ဥပဒေနဲ့ကိုယ်တိုင်လည်းလွဲနေတယ်ဆိုလို့ရှိရင်ဒါသက်ဆိုင်ရာနိုင်ငံရေးပါတီတွေကိုကျွန်တော်တို့တိုင်ကြရမယ်။အဲကျွန်တော်တို့ဒီသူတို့ရွေးကောက်ပွဲကော်မရှင်နဲ့တိုင်ကြရမယ်။သူတို့ဘက်ကတုံ့ပြန်တာမတုံ့ပြန်တဲ့ဒါတွေကိုကျွန်တော်တို့မှတ်တမ်းအနေနဲ့ထားရမယ်။မှတ်တမ်းတွေကိုထားခြင်းအပြင်တစ်ချိန်ချိန်မှာဒီနာအဖလုပ်တဲ့ဆန္ဒခံပွဲဟာကျွန်တော်တို့တရားမျှတတဲ့ဆန္ဒခံပွဲမဟုတ်ဘူးဆိုတာကိုကျွန်တော်တို့မိမောင်းထိုးပြနိုင်နေမယ်။နံပါတ်2ကတော့ကျွန်တော်တို့ဒီကိုပေးလိုက်တဲ့မဲပေါ်မှာနော်ကျွန်တော်တို့ပြန်ကိုကဝယ်စောင့်ရှောက်ဖို့ရွေးချယ်ဒီဆန္ဒခံပွဲနဲ့ပတ်သက်တာတွေကိုလူလူကိုယ်တိုင်ပါဝင်ပြီးတော့နော်ဒါပေါ်ထုတ်ဖို့နေသားတွေကိုပေါ်ထုတ်ဖို့အဲ့လိုနည်းအားဖြင့်ကျွန်တော်တို့အကောင်းဆုံးကိုလှုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ကပြည့်နေပါပြီအဲ့တော့အခုတင်ပြခဲ့ကြတဲ့ဝေဖန်သုံးသပ်ချက်တွေနဲ့ပဲကျွန်တော်တို့ဒီနေ့စကားပိုင်းကိုဒီမှာရန်နာမှာဖြစ်ပါတယ်ခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်း BDMA လို့ခေါ်ကြတဲ့ပြည်ထောင်နိုင်ငံအခြေစိုက်မြန်မာဒီမိုကရေစီရေလှုပ်ရှားမှုအဖွဲ့တာဝန်ခံတယောက်ဖြစ်သူဒေါက်တာဦးဝင်းနိုင်နဲ့BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာဥမမောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညှိကုန်းချုပ်ပြစေခင်ဗျာတော်တာရှင်ပေါင်းကျမ်းမာရှင်လန်းလာမှုကြပါစေ
Thank you.